အင်ဒိုနီးရှားနဲ့ထိုင်းငါးဖမ်းလုပ်ငန်းတွေမှာမြန်မာအများစုပါဝင်တဲ့နိုင်ငံသားအလုပ်သမားတွေကိုကြေကျွနေလို့ပြုမှုခိုင်းစရာတွေရှိတဲ့အကြောင်း AP သတင်းဌာနကပြီးခဲ့တဲ့သတင်းပတ်ကစွန့်စမ်းဖော်ထုတ်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကလူသူအရောက်ပေါက်နေတဲ့ကျွန်းငယ်တစ်ခုပေါ်မှာရှိနေတဲ့နိုင်ငံသားငါးဖမ်းအလုပ်သမားတွေကိုနေရာပြန်ပို့နိုင်ဖို့အင်ဒိုနီးရှားအစိုးရကဒီကနေ့တောက်ချနေမှာစတင်လှုပ်ဆောင်ပါတယ်။အင်ဒိုနီးရှားအန်ဝါနဲ့ရေဘက်ပစ္စည်းလုပ်ငန်းစောင့်ကြည့်စစ်ဆေးမှုအဖွဲ့ရဲ့ညွှန်ကြားမှုချုပ်ကမြန်မာနိုင်ငံကအလုပ်သမားအယောက်20ကိုခေါ်ပြီးသူတို့လုံခြုံရေးအတွက်ဘန်ဂျီနာရွာကနေအနီးအနားကထူရဲကျွန်းကိုပြောင်းရွှေ့ပေးမယ်အကြောင်းအစိုးရကပြောဆိုခဲ့ပါတယ်။ဒါပေမဲ့သူတို့တွေကျွန်းကနေထွက်ခွာတော့မယ်ဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တာကြောင့်တခြားမြန်မာနဲ့ကမ္ဘောဒီးယားပါဝင်ဒါဇင်နဲ့ချီတဲ့ကျန်တဲ့ငါးဖမ်းသမားတွေကလည်းတပါတည်းလွတ်မြောက်ဖို့ကြိုးစားခဲ့ကြတာပါ။ဒီငါးဖမ်းလူသမားတွေကိုအင်ဒိုနီးရှားကိုယ်စားလှယ်အဖွဲ့ကမေးမြန်းခဲ့တာမှာ AP သတင်းမှာဖော်ထုတ်ခဲ့သလိုပဲသူတို့ဟာအလုပ်ရှင်တွေရဲ့ညမှနှိမ့်ဆက်တာကျွံပြုတ်ခိုင်းစီတာတွေခံရတဲ့အကြောင်းပြောခဲ့ကြပါရယ်နိုင်ငံသားငါးဖမ်းလို့သမားတွေရှိရဗန်ဂျီနာရွာမှာအင်ဒိုနီးရှားရေတဲကဝန်ထမ်း2ယောက်သာတာဝန်ချထားတာကြောင့်ဗန်ဂျီနာရွာဟာလုံခြုံရေးအတွက်စိတ်မချဘူးလို့အင်ဒိုနီးရှားကိုယ်စားလှယ်အဖွဲ့ကပြောပါရယ်အခုတော့ဒီငါးဖမ်းသမားတွေကိုအနီးနားကကျွေကျွန်းကိုရှေ့ပြောင်းထားပြီးအဲ့ဒီကျွန်းပေါ်မှာအင်ဒိုနီးရှားငါးလုံငန်းဝန်ကြီးဌာနဝန်ထမ်းမှနေရာချထားပါရယ်အဲ့ဒီမှာသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့စစ်ဆေးမှုတွေလုပ်သွားမှာဖြစ်ပါရယ်ခင်ဗျာ